မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်ဘက်အုပ်ချုပ်ရေးကောင်စီရဲ့အမိန့်ကိုစက်ပြီးမနာခံကျင်တော်လို့ဆိုပြီးမြန်မာရဲတပ်ဖွဲ့ဝင်၃ဦးအိန္ဒိယနိုင်ငံဘက်ထွက်ပြေးခိုလုံလိုက်ပါတယ်။အိန္ဒိယနိုင်ငံရှေ့မြောက်ဒေသမြန်မာနိုင်ငံနဲ့နယ်စပ်ကမီဇိုရမ်ပြည်နယ်မြောက်ကလိုင်းဖိုင်မြို့ကိုမြန်မာရဲတပ်ဖွဲ့ဝင်တွေမနေ့ကဝင်ရောက်လာကြပြီးကျန်းမာရေးစစ်ဆေးမှုနဲ့လိုအပ်တဲ့စီမံမှုတွေလုပ်ပေးနေတယ်လို့ခရိုင်ရဲရာရှိချုပ်ကဆိုပါတယ်။မီဇိုရမ်ပြည်နယ်စာဟစ်ခရိုင်ရဲချုပ်စတက်ဖန်လန်နန်နော်မာကဒီရဲတပ်ဖွဲ့ဝင်၃ဦးနေနဲ့ဆီယနာပိုင်းတွေစီကနေပေးလာတဲ့အမိန့်တွေကိုမနာခံနိုင်တော့လို့အခုလိုထွက်ပြေးလာတာလို့ပြောကြအောင်ရှင်းပြပါတယ်။ဒါအပြင်မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးရှိတာကြောင့်သူတို့အနေနဲ့အခုအိန္ဒိယမှာပဲနိုင်ငံရေးခုလုံးခွင့်မှာရှောက်ထားလိုက်ပြီလို့လည်းရဲချုပ်လန်နန်နော်မာကဆက်ပြောပါတယ်။တကယ်တော့ဆီယနာသိမ်းပြီးစတင်ဆန္ဒပြသူပေါင်း50ကျော်အထိကိုပြစ်တက်ခဲ့တဲ့မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံဟာနယ်စပ်မိုင်ပေါင်း1000ကျော်ဆက်ဆက်တည်ရှိနေပါတယ်။အခုလိုတည်ရှိမှုကြောင့်မြန်မာနိုင်ငံထဲကချင်းလူမျိုးနဲ့ရိုဟင်ဂျာတွေပါဝင်အရင်အကြမ်းဖက်မှုတွေကနေထွက်ပြေးခဲ့တဲ့လူနည်းစုဒုက္ခတွေထောင်ငန်းတွေနဲ့ချီပြီးအိန္ဒိယကနေထိုင်ခွင့်ပေးထားပါတယ်။မြန်မာစစ်တပ်ဘက်ကတော့ဒီရိုဟင်ဂျာဆိုတဲ့တုံ့ပြန်ကိုလက်မခံပါဘူးခင်ဗျ။